မြန်မာနိုင်ငံအတွင်းစက်ဖက်မှုတွေကိုအစိုးရကကင်တွယ်ဖြေရှင်းရမှာဥပဒေနဲ့အညီလူခွင့်ရေးစံနှုန်းစံထားတွေကိုပါလေးစားလိုက်တာဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မကြာခင်ကဖြစ်ခဲ့တဲ့လူမျိုးရေးဒီဘာသာရေးအထူးကျုံတွေနဲ့ပတ်သက်လို့အပြန်အလှန်လေးစားမှုနဲ့တီးခန့်စိတ်မွေးဖို့သမ္မတဦးသိန်းစင်ရဲ့နိုင်ငံအဝန်ပြောကြားခဲ့တဲ့မိန့်ခွန်းကိုလည်းအမေရိကန်ပြည်ထောင်စုကကြိုဆိုခဲ့ပါတယ်။အပြည့်စုံကိုသားညွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းဘာသာရေးနဲ့လူမျိုးရေးအခြေခံနဲ့အကြမ်းဖက်မှုတွေအပေါ်မှာမနေ့တုန်းကသမ္မတဦးသိန်းစင်ကနေပြီးတော့နိုင်ငံအဟွမ်းကိုမေကွန်းပြောကြားသွားတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အခြေခံအားဖြင့်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒီအကြမ်းဖက်မှုတွေကင်တွယ်တဲ့နေရာမှာတော့လူခွင့်ရေးအခြေခံတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းတဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရသူ Victoria Newland ကမနေ့တုန်းကပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောသွားတာပါ။
We are aware of President Thein Sein's speech today, which was televised across Burma. We support his call for tolerance and mutual respect, for democracy, for religious pluralism and transparency. These were messages that his country did need to hear from their president. We also continue to encourage the government in its efforts to restore
democracy ye twa matu kwe pya de ba da ye yu sa a long atu shin twa ti shi mu ne pwin lin myin ta mu ru ye twa tai ni khan ja bu a pyan lan le sa ja bu tamara u thain sin ye tai twon che ku thauk khan ma de nyama pi thu ri a ni ne thuru tamara than ga cha ya bu lo at de saka myo ba a che ni ri pyan ne ti ngi mu ya bu a so ya chou ban che twi ku american pi taung su ga a pe ni ba de di lo saung yat de niya ma le လူခွင့်ရေးကိုလေးစားလိုက်နာပြီးဥပဒေအတိုင်းညှို့ဖို့လိုပါတယ်။နိုင်ငံသားတွေကိုအကာအကွယ်ပေးဖို့လိုအပ်ချက်ရှိလာရင်အင်အားသုံးဖြည့်ရှင်းဤကိုနောက်ဆုံးအခြေအနေကြမှာအသုံးပြုမယ်လို့သမ္မတဦးသိန်းစင်ပြောဆိုတာကိုသတိပြုမိပါတယ်။လုံခြုံရေးအရာဆောင်ရွက်ချက်တွေမှာလူခွင့်ရေးကိုအကာအကွယ်ပေးဖို့လူခွင့်ရေးချိုးဖောက်မှုမဖြစ်စေဘူးလို့မယ်ဆိုတာကိုကျမတို့ထပ်ပြီးထောက်ပြလိုပါတယ်။
မဲတီလာမျိုးကနေပြီးတော့စတင်ခဲ့တဲ့အကြမ်းဖက်မှုတွေဟာမန္တလေးတိုင်းနဲ့ပဲခူးတိုင်းဒေသအချို့အထိပါကူးဆက်ပြန့်နှံ့သွားတာမို့လို့ဒီအခြေအနေတွေပေါ်မှာအမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာကနေပြီးတော့စိုးရိမ်မကင်ဖြစ်ခဲ့ရပါတယ်။ဒါပေမဲ့ဒီမနေ့ကသမ္မတဦးသိန်းစိန်နိုင်ငံအဟွမ်းမေကွန်းပြောတဲ့နောက်ပိုင်းမှာတော့အခြေအနေတွေဟာအတော်လေးတည်ငြိမ်လာသလိုအကြမ်းဖက်ဒဏ်ခံခဲ့ရတဲ့ဒုက္ခသည်တွေကိုအကူအညီပေးရေးလုပ်ငန်းတွေကိုလည်းလူမှုအဖွဲ့အစည်းတွေကစတင်ပြီးတော့ဆောင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လည်းရန်ကုန်ပါဝင်နေအတော်များများမှာတော့လုံခြုံရေးတွေကတော့တင်းကျပ်ထားဆဲဖြစ်ပါတယ်။ဒီအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေမှာလဲပုံမှန်144ထုတ်ပြန်ထားတော့မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်သောမတ်စ်ဦးဟေကင်တနာကလည်းအကြမ်းဖက်မှုတွေဟာအခြားမျိုးတွေကိုပါကူးစက်မှုမဖြစ်အောင်လို့အရေးယူကင်တွယ်မှုတွေအလျင်အမြန်ဆောင်ရွက်သွားဖို့မြန်မာအစိုးရကိုတိုက်တွန်းနေပါတယ်လူနည်းစုတွေအပေါ်မှာအကြမ်းဖက်တဲ့ကိစ္စတွေမှာပါဝင်ပတ်သက်တဲ့တာဝန်ရှိသူတွေကိုအရေးယူကင်တွယ်ဖို့ကိုလည်းတိုက်တွန်းပါတယ်လူမျိုးရေးနဲ့ဘာသာရေးခွဲခြားဆက်ဆံမှုတွေအပေါ်မှာထိထိရရောက်ကင်တွယ်ဖို့ကိုလည်းမစ္စတာကင်တနာကတိုက်တွန်းခဲ့ပါတယ်နိုင်ငံအဟွမ်းမှာရှိနေတဲ့ဒီမွတ်စလင်လူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံမှုတွေနောက်အမုန်းတရားတွေနဲ့အကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တဲ့လူအုပ်စုတွေကိုအစိုးရအာဏာပိုင်အနေနဲ့ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းတာမျိုးမလုပ်ဘူးဆိုပြီးတော့မစ္စတာကင်နနာကတော့ဝေဖန်ထားပါတယ်။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပါအတိုင်းဒီဘာသာရေးနဲ့နိုင်ငံသားအခွင့်အရေးတွေကိုကာကွယ်ပေးဖို့အတွက်အစိုးရပြင်လွှတ်တော်ပိုင်းတရားရေးပိုင်းနောက်အမျိုးသားလူ့ခွင့်ရေးကော်မရှင်တို့အနေနဲ့လည်းအရေးယူဆောင်ရွက်ပြီးဖို့ဆိုပြီးတော့မစ္စတာကင်နနာကတိုက်တွန်းတဲ့အကြောင်းကုလသမဂ္ဂရဲ့သတင်းစင်မှာဖော်ပြထားပါတယ်ခင်ဗျာ။